စီးရီးယားနိုင်ငံအပေါ်မှာပြန်တန်းနေတဲ့အမေရိကန်နဲ့ရုရှားတို့ကစစ်လေရင်တွေဝင်ဟင်မှာထိတိုက်ရင်ဆိုင်မှုတွေမဖြစ်အတွက်ရည်ရွယ်လှုပ်ဆောင်ထားတဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းဖို့သဘောတူလိုက်ပြီးဖြစ်ကြောင်းထိတိုက်အမေရိကန်နဲ့ရုရှားစစ်ဖက်အရာရှိတွေကပြောပါတယ်။အမေရိကန်ပူတွဲစီဦးစီးချုပ်များရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့နဲ့ရုရှားဗိုလ်ချုပ်ကြီးဗယ်လရီကီရာစီမော့ဖ်တို့နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြရမှာ2015ခုနှစ်ကစတင်ခဲ့ပြီးမနစ်ကတနည်းလုံးနီးပါးအသုံးပြုခဲ့တဲ့စီးရီးယားလေကြောင်းပိုင်နဲ့အသုံးပြုရေးဆိုင်ရာနိုင်ငံကြားရရှိထားတဲ့သဘောတူညီချက်ကိုအပြည့်အဝပြန်လည်အသက်သွင်းဖို့သဘောတူခဲ့ကြတာဖြစ်ကြောင်းဝါရှင်တန်နဲ့မော်စကိုမြို့တို့ကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ဒါ့အပြင်စီးရီးယားနိုင်ငံအတွင်းအစိုးရနဲ့ဒေါ်လာရေးတပုံအဖွဲ့တွေကြားဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုအရှင်လျှော့ချရေးရုရှားနိုင်ငံရဲ့အဆိုပြုချက်ကိုခါဇက်စတန်နိုင်ငံအစတနာမြို့မှာရုရှားတူရကီနဲ့အီရန်နိုင်ငံတို့အကြမကြတဲ့ခင်ကရရှိခဲ့တဲ့သဘောတူညီချက်ကိုဆွေးနွေးတော့ဖို့အတွက်လည်းဗိုလ်ချုပ်ကြီးနှစ်ဦးကသဘောတူခဲ့ကြပါတယ်။ခါဇက်စတန်နိုင်ငံကဆွေးနွေးပွဲကိုအမေရိကန်ကကိုယ်စားလှယ်အဖွဲ့သားဆက်လုပ်ခဲ့ပေမဲ့အီရန်ပါနေတဲ့အတွက်အဲ့ဒီဆွေးနွေးပွဲမှာပါဝင်ခဲ့ခြင်းမရှိပါဘူး။